ပန်နငယ်ယိုကိုဟာမာမြို့ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးနိုဝင်ဘာလ14ရက်နေ့မှာဆုံးသက်ချိန်မှာတော့လွတ်လပ်စွာကုန်သွယ်ရေးဇုန်နယ်မြေတစ်ခုထူထောင်ဖို့ကြေညာလိုက်ကြပါတယ်။အဖွဲ့ဝင်22နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးဇုန်နယ်မြေဖန်တီးသွားဖို့ဒီလိုသဘောတူညီမှုရရှိခဲ့ပေမဲ့လည်းအချိန်တိကျသတ်မှတ်နိုင်တာမျိုးမရှိခဲ့သလိုနောက်ထပ်ဆွေးနွေးတိုင်ပင်မှုတွေလှုပ်ဆောင်ဖို့သာပြောခဲ့ကြတာပါ။ပစိဖိတ်နိုင်ငံတွေကြားကုန်သွယ်မှုတွေတိုးချက်ရေးကိုဖိအားပေးတိုက်တွန်းနေသူတွေထဲမှာတော့အမေရိကန်ပြည်ထောင်စုဦးဆောင်ပါဝင်နေတာဖြစ်သလိုထိပ်သီးစည်းဝေးပွဲကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားကလည်းဒီကိစ္စတွေကိုပဲအဓိကအယုံဆိုင်ပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ပြည်ပပို့ကုန်60ရာခိုင်နှုန်းဟာအာရှပစိဖိတ်ဒေသကိုတင်ပို့နေတာဖြစ်သလိုရှေ့လာမယ့်9နှစ်အတွင်းအာရှတပ်ရဲ့စီးပွားရေးဟာ50ရာခိုင်နှုန်းတိုးလာမယ်လို့မျှော်လင့်ထားကြတာမို့စီးပွားရေးဖွံ့ဖြိုးမှုဟာအမေရိကန်နဲ့အာရှအတွက်အကျိုးဖြစ်ထွန်းမဲ့ရှင်ပြိုင်မှုတွေထွက်ပေါ်လာမှာဖြစ်တဲ့အကြောင်းလဲသမ္မတအိုဘားမားကအေပက်ခေါင်းဆောင်တွေကိုပြောဆိုလိုက်တာပါ
။ But what I've also said throughout this trip is that in the 21st century there is no need to view trade, commerce or economic growth as zero sum games where one country always has to prosper at the expense of another.
ဒီခီးစဉ်တစ်လျှောက်လုံးကျွန်တော်ပြောခဲ့တာကတော့27ရာစုနှစ်ထဲမှာကုန်သွယ်ရေး၊ကူတန်းရောင်းဝယ်ရေးဒါမှမဟုတ်ရင်လည်းစီးပွားရေးဖွံ့ဖြိုးမှုတွေဟာနိုင်ငံတစ်နိုင်ငံပေါ်အမျက်ထုတ်ပြီးတခြားတစ်နိုင်ငံကကြီးပွားချမ်းသာတဲ့အကျွမ်းမဲ့ကစားနည်းမျိုးမဟုတ်ဘူးဆိုတာပါပဲ။တကယ်တော့အတူတကွလက်တွဲပြီးအလုပ်လုပ်သွားကြမယ်ဆိုရင်ကျွန်တော်တို့ရဲ့စီးပွားရေးဆက်ဆံမှုတွေတောင့်တင်းခိုင်မာပြီးနိုင်ငံအားလုံးအတွက်အကျိုးရှိနိုင်ကြမှာဖြစ်ပါတယ်။
ဒေတာရင်းလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေရရှိဖို့ကတော့ APEC ထိပ်သီးအစည်းအဝေးပွဲမှာအဓိကကိစ္စရပ်တစ်ခုပါဂျပန်နိုင်ငံပါဝင်ပစိဖိတ်ဒေသ၉နိုင်ငံကကုန်တင်သွင်းမှုတွေအပေါ်အခွန်တုပ်စည်းချက်မှုတွေကိုဖယ်ရှားတဲ့ပစိဖိတ်ဒေသနိုင်ငံများအဖွဲ့တစ်ခုဖန်တီးသွားဖို့အမေရိကန်ပြည်ထောင်စုကဦးဆောင်တိုက်တွန်းခဲ့တာလည်းဖြစ်ပါတယ်ပစိဖိတ်ဒေသ၉နိုင်ငံကုန်သွယ်ရေးအဖွဲ့ဖန်တီးရေးဟာ APEC နိုင်ငံတွေအားလုံးပါဝင်တဲ့သဘောတူညီချက်တွေရရှိရေးအတွက်ပထမခြေလှမ်းတစ်ရပ်ဖြစ်မယ်လို့လည်းသမ္မတအိုဘားမားကပြောခဲ့တာပါထိပ်သီးစည်းအဝေးကိုတက်ရောက်လာတဲ့ဒေသရင်းခေါင်းဆောင်တွေကိုမင်းငွန်းစကားပြောဆိုရမှာတော့ရှေ့လာမဲ့9နှစ်အတွင်းအမေရိကန်ရဲ့ပြည်ပပို့ကုန်ပမာဏကိုနှစ်ဆတိုးနိုင်မှုရည်ရွယ်ထားကြောင်းကိုလည်းအလေးထားပြောသွားခဲ့တာဖြစ်ပါတယ
် For America this is a job strategy because with every $1 billion we sell in exports 5000 jobs are supported at home
အမေရိကအတွက်ကတော့ဒါဟာအလုပ်ကံရရှိရေးနည်းပြဟာဖြစ်ပါတယ်ပြည်ပပို့ကုန်အမေရိကန်ဒေါ်လာတန်းတစ်ထောင်ဘူးရောင်းရတိုင်းတိုင်းပြည်မှာအလုတ်ကင်ပေါင်း 9,000 ရရှိစေမှာပါ။ပြည်ပပို့ကုန်တွေကရလာတဲ့အလုတ်ကင်တွေကနေဖြန်းမြနိုင်ငံတော်အဆင့်ရတဲ့ဝင်ငွေထက်18ရာခိုင်နှုန်းအထိရှိပါတယ
်။ဂျပန်ဝန်ကြီးချုပ်နာအိုတိုခန်ကတော့ပစိဖိတ်ဒေသ၉နိုင်ငံပူးတွဲဆောင်ရွက်ရေးအဆိုပြုချက်နဲ့ပတ်သက်ပြီးစတင်ဆွေးနွေးလို့ကြောင်းနဲ့ဂျပန်နိုင်ငံအနေနဲ့တည်ထတာလမ်းဖွင့်ပေးဖို့အတွက်အဆင့်သင့်ရှိနေကြောင်းပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်တွင်းကစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာဈေးနှုန်းတွေကျဆင်းကုန်မယ်ဆိုပြီးစိုးရိမ်နေကြသူတွေရဲ့ကန့်ကွက်မှုတွေရှိနေတာကြောင့်အဆိုပြုချက်ကိုအတည်ပြုလက်ခံဖို့အတွက်ကိုတော့ APEC ထိပ်သီးအစည်းအဝေးအရှင်ဖြစ်တဲ့ဂျပန်နိုင်ငံကလက်တွန့်နေတာပါ
။つまりは旧各国にとってはこの TPP はある意味での
ပစိဖိတ်ပူးတွဲဆောင်ရွက်ရေးသဘောတူညီချက်ဟာဒီအထက်မှာပါဝင်တဲ့နိုင်ငံ၉နိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်သင်္ကေတတစ်ခုဖြစ်လာနေပါတယ်။ဂျပန်နိုင်ငံအနေနဲ့ဒါကိုသဘောတူလက်မှတ်ရေးထိုးတာမျိုးမရှိသေးပေမဲ့ဒီကိစ္စကိုဘလို့မမှန်ကန်ကန်အကောင့်ထဲဖော်သွားမလဲဆိုတာကိုဆုံးဖြတ်ဖို့အဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံရေးကိုပြင်းပြင်းထန်ထန်စီစဉ်နေပါတယ်လို့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်နာအိုတိုခန်ကဂျပန်ဘာသာနဲ့ပြောသွားခဲ့တာပါ။ APEC ထိပ်သီးစည်းအဝေးအပြီးကြီးညာချက်မှာဒေသတွင်းစီးပွားရေးအင်အားကောင်းလာအောင်လုဆောင်သွားမဲ့အစီအစဉ်တွေကိုလည်းကြီးညာခဲ့သလိုနိုင်ငံကောင်းဆောင်တွေကလည်းချိန်ခွင်ရှာညီမျှပြီးနယ်ဆိုင်နဲ့ပူးပေါင်းဆောင်ရွက်မှုတွေရရှိဖို့ကိုအလေးထားပြောဆိုခဲ့ပါတယ်။ပြည်တွင်းမှာလုခလာစာတွေတိုးလာစေဖို့နဲ့ပြည်တွင်းဝယ်လူဟာကောင်းလာစေရေးအပေါ်အာရုံစိုက်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ရှေ့လာမဲ့၃နှစ်အတွင်းကုန်သွယ်မှုတွေအပေါ်အဟန့်အတားဖြစ်နေတာတွေကိုတားဆီးဖို့နဲ့ကိုကျိုးစည်းဝါးကာကွယ်မှုတွေကိုတိုက်ဖြတ်သွားကြဖို့လည်းကတိပြုခဲ့ကြတာပါ။ကမ္ဘာနယ်ဝန်းကုန်သွယ်ရေးတွေတိုးမြင့်နိုင်ရေးအတွက်ကိုတော့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့ဒိုဟာမြို့အစည်းအဝေးပွဲမှာအပြစ်သက်ဆွေးနွေးနိုင်မှုလည်းရည်မှန်းထားကြတာဖြစ်ပါတယ်။တကယ်တော့ APEC ဖွဲ့ဝင်နိုင်ငံတွေရဲ့ပြည်မြကုန်ထုတ်လုပ်မှုပမာဏဟာဒီကမ္ဘာလုံးထုတ်လုပ်မှုရဲ့ထောက်အပ်ကျော်ရှိနေတာမို့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးသဘောတူညီချက်အသစ်တွေချမှတ်ခဲ့တဲ့အတွက်သိကြတဲ့တိုးတက်မှုတစ်ခုလို့ဆိုရမှာပါ။ဒါပေမဲ့လည်းအဖွဲ့ဝင်နိုင်ငံတွေကြားငွေကြေးဆိုင်ရာမူဝါဒတွေနိုင်ငံချင်းအလိုက်ဆက်ဆံရေးတွေမှာမပြေမပြစ်ဖြစ်နေရတဲ့ကိစ္စတွေကလည်းစိန်ခေါ်မှုတွေဖြစ်ရှိနေသေးပါ။ကုန်သွယ်ရေးမှာပုံငွေပြနေတဲ့အထိကုန်သွယ်မှုတွေမှာအသာစီးရစီဖို့ရွံငွေတန်ဖိုးကိုရှိတင်တာတဲ့ရှော့ချထားတယ်လို့စွပ်စွဲခံထားရတဲ့တရုတ်နိုင်ငံကထိပ်သီးစည်းဝေးပွဲကိုတက်ရောက်လာတဲ့သမ္မတဟိုဂျင်တောင်းကတော့ နိုင်ငံတကာနဲ့အတူတကွပူးတွဲအလုပ်လုပ်ဖို့ဂရုပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးတိုးတက်လာနေတဲ့ဈေးကွက်တွေဟာအတိမ်းဆောင်မခံတဲ့အခြေအနေမှာရှိနေဆဲဖြစ်တာမို့သူတို့နိုင်တဲ့ဝင်ထက်ပိုပြီးတာဝန်ယူဖို့ဖွံ့ဖြိုးပြီးတိုင်းပြည်တွေကမတောင်းဆိုသင့်ဘူးလို့သူကသတိပေးပြောဆိုခဲ့တာပါ
။ The international community should encourage emerging markets in the Asia Pacific.
နိုင်ငံတကာအတန်းဝိုင်းအနေနဲ့အာရှပစိဖိတ်ဒေသကပေါ်ထွန်းစားဈေးကွက်တွေကိုသူတို့ရဲ့စွမ်းဆောင်နိုင်ရေးတိုင်းပြည်အခြေအနေနဲ့ဖွံ့ဖြိုးမှုအဆင့်တန်းပေါ်အခြေခံပြီးနိုင်ငံတကာရဲ့တာဝန်တွေကိုထမ်းဆောင်ဖို့သာတိုက်တွန်းသင့်ပါတယ်လို့တရုတ်သမ္မတကစကားပြန်ကားတစ်ဆင့်ပြောဆိုသွားခဲ့တာပါ။အပက်ထိပ်သီးစည်းအုပ်ဝဲမတိုင်မီကလေးမှာပဲကျင်းပပြီးစီးသွားတဲ့စစ်မှုထွန်းကားတဲ့နိုင်ငံပေါင်း20 G20 အဖွဲ့ရဲ့ဆွေးနွေးပွဲတွေမှာလည်းအလားတူသဘောထားမတိုက်ဆိုင်မှုတွေကိုတွေ့မြင်ခဲ့ကြရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလိုပြည်ပကကုန်တင်သွင်းနေတဲ့နိုင်ငံတွေရဲ့ကုန်သွယ်မှုတွေမှာအကြီးအကျယ်လုံငွေပြနေချိန်မှာပဲတရုတ်ဂျာမနီတို့လိုပြည်ပကုန်တင်ပို့နေတဲ့နိုင်ငံတွေရဲ့ကုန်သွယ်မှုပမာဏမှာတော့ပုံငွေများပြနေတာလို့ဗက်မညီများဖြစ်နေရတာတွေကိုဖြေရှင်းဖို့ဆွေးနွေးရမှာသဘောထားကွဲလွဲမှုတွေကြီးကြီးကျယ်ရှိခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍကိုရပ်နားပါရစေ။ကျွန်တော်အောင်ရွေးဦးပါခင်ဗျာ။